ဆင်နိုင်ငံဆက်ဆံရေးပြန်လည်ကောင်းမွန်ဩစတြေးလျနဲ့တရုတ်နိုင်ငံတို့ကြိုးစားနေချိန်မှာဩစတြေးလျနိုင်ငံထွက်တဲ့ဘာလီစီတွေပေါ်မတန်တဆသွင်းကုန်ကုန်သတ်မှတ်ထားတာကိုတရုတ်ကဖိတ်ရှားပေးလိုက်ပါတယ်။ဘာလီစီသွင်းကုန်ကုန်တွေကိုဩဂတ်လ9ရက်စနေနေ့မှာစတင်ဖိတ်ရှားမယ်လို့တရုတ်စီးပွားရေးကုသိုလ်တရုတ်စီးပွားကုသိုလ်ဝန်ကြီးဌာနကကြေညာတဲ့ပေါ်ဩစတြေးလျကုန်သွယ်ရေးဝန this afternoon that our barley growers and our exporters will now be able to.
ကျွန်တော်တို့နိုင်ငံကဘာလီစီစိုက်ပျိုးတဲ့တောင်သူတွေတရုတ်ဈေးကွက်အခွန်ကင်းလို့ဆိုတာပြန်တင်သွင်းခွင့်ရတဲ့ဒီဆုံးဖြတ်ချက်ကိုကျွန်တော်တို့ကြိုဆိုပါရစေ။ဒါဟာဩစတြေးလျနဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးပုံမှန်ပြန်ဖြည့်ရေးအတွက်အပြုသဘောဆောင်တဲ့ခြေလှမ်းပြည့်ဖြစ်ပါတယ်လို့ဩစတြေးလျကုန်သွယ်ရေးဝန်ကြီးဒွန်ဖာရက်ကဒီနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ်။တရုတ်ဘာလီဈေးကွက်အကြောင်းနဲ့ကြောင့်သွင်းကုန်ကွန်တွေဖယ်ရှားတယ်လို့တရုတ်တို့ဘက်ကပြောပေမယ့်အသေးစိတ်ပြောကြားခြင်းတော့မရှိပါဘူး။လွန်ခဲ့တဲ့3နှစ်2020ခုနှစ်ကဘာလီတင်သွင်းခွင့်ကို 80.500 ဂိုင်းလုံးထိတရုတ်ဘက်ကတတ်မှတ်ခဲ့တာကြောင့်ဩစတြေးလျအတွက်ပို့ကုန်ဝင်ငွေဒေါ်လာတန်ထောင်နဲ့ချီဆုံးရှုံးခဲ့ပါတယ်။ COVID-19 ကပ်ရောဂါဘယ်ကစတဲ့လဲဆိုတဲ့ဇင်းမြစ်ကိုစုံစမ်းဖို့ဩစတြေးလျနိုင်ငံကတောင်းဆိုခဲ့တာကြောင့်2020ခုနှစ်ကစလို့နှစ်နိုင်ငံကြားဆက်ဆံရေးနဲ့ကုန်သွယ်ရေးတွေထိခိုက်ခဲ့တာလည်းဖြစ်ပါတယ်။လက်ရှိဝန်ကြီးချုပ်အန်တိုနီအမ်ဘာနီစီစ်လက်ထက်မှာတရုတ်နဲ့ပုံမှန်ဆက်ဆံရေးပြန်ဖြစ်အောင်ဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။ကုန်သွယ်ရေးမှာအခုလိုတိုးတက်မှုတွေရှိလာတဲ့ပေါ်ကျင့်တဲ့တယ်လို့လည်းဩစတြေးလျနိုင်ငံသားဝန်ကြီးဘန်နီဝေါင်းကလည်းဒီနေ့ပြောကြားခဲ့ပါတယ်ရှင်။